အမေရိကန်သမ္မတဒေါ်နယ်ထရမ့်မနေနဲ့ပါတီကြီးနှစ်ဖက်ကလွတ်တော်ဘက်ကနေသဘောတူလိုက်တဲ့ကြီးမားအခြေပြန်တဲ့ဘတ်ဂျက်ဥပဒေကြမ်းကိုလက်မှတ်ထိုးပစ်လိုက်တာကြောင့်အစိုးရလုံခြုံရေးတချို့ရပ်ဆိုင်းခဲ့ရတာကိုအခုတော့အဆုံးသတ်လိုက်နိုင်ပါပြီ။ကိစ္စရဲ့ပေါင်းစုံပါတဲ့ဒီဘတ်ဂျက်ကအမေရိကန်ဒေါ်လာဘီလီယံပေါင်းရာတွေနဲ့ချီရတဲ့ကြီးမားတာကြောင့်အမေရိကန်နိုင်ငံတွင်းလုပ်ငန်းအစီအစဉ်တွေအရေးပေါ်သဘာဝဘေးဒဏ်တွေနဲ့အမေရိကန်စစ်တပ်တွေအသုံးစီတွေကိုအများကြီးမြှင့်တင်ပေးလိုက်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေဘက်ကနေမနေ့တောက်ကြနေကအောင်မြင်စွာညှိနှိုင်းအတည်ပြုပေးပြီးထပ်ပေါ်လာခဲ့တဲ့ဒေါ်လာဘီလီယံ400ရှိတဲ့ဒီဘတ်ဂျက်ဥပဒေကြမ်းကိုသမ္မတထရမ့်ဘက်ကနေအတည်ပြုပေးရမှာတော့အခမ်းအနားကြီးကြီးကျယ်ကျယ်လုပ်ခဲ့တာမရှိခဲ့ပါဘူး။အခုလိုအခမ်းအနားကြီးမလုပ်ပဲလက်မှတ်ထိုးခဲ့တဲ့ပေါ်အင်ပီရိုယာရှိတွေကအခုလိုဖြစ်ရတာကသမ္မတထရမ့်အနေနဲ့အစိုးရရဲ့ကြီးမားလာနေတဲ့လုံငွေပြမှုကိုထပ်တိုးစေနိုင်တာတွေနောက်ဆုံးကပ်ပြီးထည့်လိုက်တာကိုမချေနှချောင်းပြလိုက်တာဖြစ်တယ်လို့ထုတ်ပြောတာပါပဲ။ဒါပေမဲ့ဒီဘတ်ဂျက်လက်မှတ်ထိုးပြီးသမ္မတထရမ့်အနေနဲ့ Twitter Internet လူမှုကွန်ရက်ပေါ်ကိုတက်ပြီးဥပဒေကြမ်းကိုအခုပဲလက်မှတ်ထိုးပေးလိုက်ပြီး American စစ်တပ်ဟာအခုအရင်ထက်ပိုအားကောင်းသွားတော့မယ်လို့ရှင်းခဲ့ပါတယ်။ဒါအပြင်သမ္မတထရမ့်ကဆက်ပြီးဒီ American စစ်တပ်မျိုးလိုအပ်နေသည့်စစ်တပ်ပေါ်ချစ်မြတ်လို့ကြောင့်စစ်တပ်လိုတာအကုန်လုပ်ပေးတာအပြင်ပိုတောင်ပေးဖို့ရှိတယ်လို့ Twitter ကလည်းရေးခဲ့ပါတယ်ခင်ဗျ။